ရုရှားသမ္မတဗလာဒီမီယာပူတင်သွားဖို့ရှိနေတဲ့မြောက်ကိုရီးယားခီးစင်နဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားအကြီးအကဲအရာရှိကြီးတွေတောက်ကြနေမှာတယ်လီဖုန်းနဲ့အရေးပေါ်ဆက်သွယ်ခဲ့ကြပြီးပူတင်ရဲ့ခီးစင်ဟာမြောက်ကိုရီးယားပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီစီးပွားရေးနဲ့စီးရေးဆိုင်ရာကြဲကြဲပြန့်ပြန့်အရေးယူတမ်းမြစ်ချက်ကိုချိုးဖောက်တာမျိုးမဖြစ်သင့်ဘူးလို့နှစ်ဖက်စလုံးကသတိပေးချောင်းတောင်ကိုရီးယားအစိုးရကပြောပါတယ်ကင်ဂျွန်အန်ရဲ့စက်တင်ဘာရုရှားရှေ့ပိုင်းခီးစင်ကိုကျင်းရန်သူဟာရုရှားရဲ့လက်နက်တွေကိုအတက်နိုင်ဆုံးအများဆုံးကြည့်ဖို့အဓိကသွားတာဖြစ်ကြောင်းမြင်သာနေပါတယ်။သူဟာရုရှားရဲ့ jet တိုက်လေယာဉ်တွေကအခက်မြင့်ဆုံးယင်းရဲ့လေယာဉ်မှူးနေရာကိုဝင်ဆစ်ဆေးခဲ့တယ်လို့နျူကလ িয়ার ထိပ်ပူးတပ်မဟာဗျူဟာချက်ဘုံကျဲလေယာဉ်တွေနဲ့ရုရှားရဲ့ Pacific ရဲတပ်စစ်သင်္ဘောအုပ်စုကိုပါလှည့်ကြည့်ခွေခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ပူတင်ကိုရိုင်းနဲ့ Kim ကိုရုရှားရဲ့ခက်မြင့်ဆုံးအာဂါဒလွတ်တင်ရေးစခန်းကိုလိုက်ပြခဲ့ပြီးမြောက်ကိုရီးယားရဲ့ကောင်းကင်ဂျိုဒူတိဆောက်ရေးမှာရုရှားကူညီနိုင်တယ်လို့ပြောပါတယ်။အခုလိုကာကွယ်ဆက်ဆံမှုတိုးလာပြီနဲ့ကင်းမြေရုရှားခီးစင်တွင်မှာတရားဝင်သဘောတူစာချုပ်ချုပ်ဆွန်နေတာမတွေ့ရတဲ့အတွက်လေလာသူတွေကအံ့ဩခဲ့ကြတာပါဒါပေမဲ့အခုနှစ်ပေါင်း24နှစ်အတွင်းမြောက်ကိုရီးယားကိုပထမဆုံးတွားဖို့ရှိတဲ့သမ္မတပူတင်ခီးစင်မှာတော့နှစ်နိုင်ငံကြားဆေးပူးပေါင်းဆောင်ရွက်မှုဆိုင်ရာခိုင်မာတဲ့လှုပ်ဆောင်မျိုးရှိလာနိုင်တယ်လို့သုံးသပ်နေကြပါတယ်